ူခွင့်ရေးကောင်စီမှဗိုလ်တော်ဦးနဲ့ကမြမအရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတည်ပြုလိုက်တာဟာစစ်ကောင်စီအနေနဲ့သူသွားနေတဲ့လမ်းကြောင်းကိုဘယ်နိုင်ငံကမှထောက်ခံမှုမရှိဘူးဆိုတာကိုပြသလိုက်တာဖြစ်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ် HRW အရှာရေးရာတာဝန်ခံ Brad Adams ကတော့မတ်အင်ဂျင်နိုင်ငံဆက်တွေ့နေမြန်ထားပါတယ်ရှင်
အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှမနေ့ကကန့်ကွက်သူရှိအတည်ပြုလိုက်တဲ့မြမအရေးဆုံးဖြတ်ချက်မျိုးဟာအလွန်ရှားပါးခဲယဉ်တယ်လို့မြမစစ်ကောင်းဆောင်တွေအနေနဲ့သူတို့တွားနေတဲ့လမ်းကြောင်းကိုရပ်တန့်ဖို့ပြန်သုံးသပ်ဖို့တတိပေးလိုက်တာဖြစ်တယ်လို့ HRW အရှာရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် Well I think this shows that Myanmar has very few if any friends in the international community becauseIt's very rare for a resolution this
ဒီဆုံးဖြတ်ချက်ကနိုင်ငံတကာအတိုင်းအဝန်မှာမြန်မာနိုင်ငံအနေနဲ့အပေါင်းအသင်းမိတ်ဆွေအနည်းချင်းတော့ပဲရှိရဆိုတော့ပြတ်တနေတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်လဲဆိုရင်တိုင်းပြည်တစ်ပြည်ပေါ်မှာဒီလိုဖြစ်တဲ့ရှုပ်ချက်တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိတင်းကြီးတင်းကျပ်ထဲရဖို့ဆိုတော့အလွန်ရှားပါခဲရပါတယ်။ဆိုတော့ကတရုတ်ရုရှားကျူဘာဗင်နီဇွဲလာစတဲ့နိုင်ငံတွေကနိုင်ငံနိုင်ငံချင်းစီပေါ်ဆုံးဖြတ်ချက်တွေကိုအမြဲကန့်ကွက်လို့ရှိပါတယ်။ဒါကြောင့်လဲဆိုတော့သူတို့နိုင်ငံတွေပေါ်မှာလဲသူတို့ကိုဆက်ကျင်တဲ့ဆုံးဖြတ်ချက်မျိုးကြီးချမှတ်မှာကိုစိုးရိမ်ပူပန်ကြတဲ့အတွက်ကန့်ကွက်ချက်ဖြစ်ပါတယ်။ဒါပေမဲ့အခုတော့သူတို့ကန့်ကွက်တာမရှိပါဘူး။ဒါကဘာကြောင့်လဲဆိုရင်ကျွန်တော်တို့ရပ်ထားတဲ့တင်းတွေတချို့အစိုးရတွေဆီကနေရပ်ထားတဲ့အချက်လက်တွေကတရုတ်အနေနဲ့အခုမြန်မာစစ်ကောင်စီရဲ့လိုရောက်ကိုမချိုက်ဘူးလို့သိရပါတယ်။တမန်တော်ဗိုလ်ချုပ်ကြီးမင်းအောင်လည်းအခြားအဆင့်မြင့်စစ်တပ်တွေရှိနေပတ်သက်လို့တရုတ်ကနှစ်သက်သဘောကျတာမရှိဘူးလို့ဆိုပါတယ်။မြန်မာနိုင်ငံမှာဘယ်ကျိုးစီးပွားရေးသူကြီးကောက်ွယ်ဖို့ဆိုပြီးအာဏာသိမ်းဖို့မလိုဘူးလို့လည်းတရုတ်ကမြင်ပါတယ်။အာဏာသိမ်းမှုကတိုင်းပြည်ရဲ့ပြည်ညင်မှုနိုင်ငံရေးရာပြည်ညင်မှုနဲ့ဒေသရင်းဆက်ဆံရေးတွေကပျက်စီးစေခဲ့ပါတယ်။ဒါတကယ်ကိုဘေးအန္တရာယ်ကြီးကြောက်မှုတစ်ခုလည်းဖြစ်ပါတယ်။အခုလိုမြန်မာရေးဆုံးဖြတ်ချက်ကိုကန့်ကွက်သူမရှိအတည်ပြုတာတကယ်ကိုကျိုးစိုးဝမ်းသာမိပါတယ်။ဗိုလ်ချုပ်မင်းကြီးမင်းအောင်လည်းနဲ့စေအုပ်စုကိုဒီဆုံးဖြတ်ချက်ကပေးလိုက်တဲ့အမှားစကားကတော့သူတို့တွားနေတဲ့လမ်းကြောင်းကိုဘယ်သူမှမထောက်ခံကြဘူးဆိုတော့ပါပဲ။သူတို့အနေနဲ့ဒါကိုပြန်စဉ်းစားဖို့လိုပါတယ
်။ဒီလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာလေမြန်မာစစ်တပ်နဲ့သူနဲ့ပတ်သက်ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအကျိုးမြတ်တွေကိုစုံစမ်းစစ်ဆေးဖို့ရရှိလာတဲ့အချက်လက်တွေကိုလူခွင့်ရေးကောင်စီအနေနဲ့အသေးစိတ်အစီရင်ခံစာနဲ့အကြံပြုချက်တွေတင်ပြဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလူခွင့်ရေးကောင်စီကိုတာဝန်ပေးထားတာတွေ့ရပါတယ်။ဒါဟာမြန်မာစစ်တပ်ပေါ်ထိရောက်မှုဘယ်လောက်ရှိမလဲရှင်
။ Well, this is an attempt by the Human Rights Council to prepare the ground for stronger action.
ဒါပြည်နယ်မှာမြို့ကိုချီးအောင်မြို့ကိုပြင်ဆင်မှုကိုယ်ကြားနိုင်ငံနဲ့ကုလသမဂ္ဂလူညီကောင်စီကမှအတူတူကပုံမူပြီးအားကောင်းအောင်လှုပ်ဆောင်မှုလူခွေကောင်စီရဲ့ကြိုးပမ်းအားထုတ်မှုဖြစ်ပါတယ်။လူခွေကောင်စီအနေနဲ့ပြစ်မှတ်ထားပိတ်ဆို့မှုတွေကိုချမှတ်လို့မရပါဘူး။ဒါကသူ့ရဲ့လုပ်ပိုင်ခွင့်နဲ့လည်းကျော်ပါတယ်။ဒါပေမဲ့နိုင်ငံအနေနဲ့သူ့ကိုယ်ရဲ့အရေးယူဆဖို့လိုအပ်တဲ့ချက်လက်တွေကိုလူခွေကောင်စီကပံ့ပိုးပေးနိုင်ပါတယ်။ဒါပြင်စစ်ကောင်စီနဲ့တပ်မတော်ရဲ့စီးပွားရေးအကျိုးမြတ်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပါတယ်။ဒါကအမှန်တကယ်မရှိဖြစ်လို့ပါတယ်။ဘာကြောင့်လဲဆိုတော့တရားမဝင်စိုးစုအာဏာတည်မြဲစေတဲ့ငွေကြေးဖြစ်နေတဲ့အတွက်ကြောင့်ပ
ါရန်ကုန်အင်းစိန်ထောင်ကနေဖမ်းဆီးထားတဲ့ဒီဆန္ဒပြသမားတွေထဲမှာအယောက်600နီးပါးလောက်ကိုစစ်ကောင်စီကမင်းကပြန်လွှတ်ပေးခဲ့ပါတယ်ဒီလိုပြန်လွှတ်ပေးတဲ့အကြောင်းရင်းကိုရောဘယ်လိုသုံးသပ်လဲရှင
် I'm very hard to know why the Myanmar junta does anything they're very opaque and closed and untransparent
သူတို့ဘာကြောင့်လွှတ်ပေးကြလဲဆိုတာသိဖို့ကအလွန်ခက်ရမှာလေမြန်မာစစ်ကောင်စီဘောနားလည်ဖို့ခက်ခဲသလိုထင်တာမြင်တာမျိုးမရှိရဲ့ပြင်တကားတွေကိုလည်းပိတ်ထားပါတယ်။ဒါနဲ့ဘလူးဝက်စ်ဖြစ်လူတွေကိုမတရားဖမ်းဆီးထားရတာကနေပြန်လွတ်ပြေးတာကိုတော့သိကြတာနဲ့ကြိုးစားစရာဖြစ်ပါတယ်။သူတို့တွေကငြင်းငြင်းဆောင်ဆန္ဒပြသူတွေဖြစ်ပြီးအများစုကလူငယ်တွေပါ။နောက်တစ်ခုမှကျွန်တော်တွေ့ရတာကဆန္ဒပြဝတ်တစ်ခုပြီးအဖက်ခံရတဲ့အုပ်စုတစ်စုလည်းဆုလိုက်ပြုံလိုက်လွတ်ပြေးတဲ့အထက်မှာပါသွားတယ်ဆိုတော့တွေ့ပါရဲ့။ဖြစ်နေတာကတော့ထောင်တွေထဲမှာလူကြီးတိတ်ညာနေလို့လည်းဖြစ်နေပါရဲ့။နောက်ပြီးဆန္ဒပြသူတွေထဲမှာတချို့သူတို့မိသားစုကစစ်ကောင်စီနဲ့ဆက်သွယ်ရှိနေပြီးသူတို့ကလေးတွေဖမ်းဆီးခံထားတာကိုစစ်ကောင်စီကတန်ကြားရကြောင်းလည်းဖြစ်နိုင်ပါရဲ့ဖြစ်နိုင်ရရှိရနောက်တစ်ခုကတော့ဆန္ဒပြသူတွေကြားစေအုပ်စုကခိုးဝဲကြပြည်အောင်လုပ်တယ်လည်းဖြစ်နိုင်ပါရဲ့ထောင်နဲ့ချီဆန္ဒပြသူတွေနဲ့တခြားသူတွေကြားမှာအခုလွှတ်ပေးလိုက်သူတွေကသူတို့ပေါ်တိတ်ပြီးချင်းချောက်မှုရှိနေဘူးလို့စေအုပ်စုကမြင်လို့လည်းဖြစ်နိုင်ပါရဲ့ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတော့ကဆန္ဒပြတဲ့လူငယ်တို့ကလက်သုံးချောင်းထောင်ပြီးထွက်လာကြပါရဲ့ဒါချီကအချင်းသူတို့အနေနဲ့နောက်ဆုံးမှမဟုတ်တယ်လို့စကောင်စီကိုလေသူတို့ကကျင်းတဲ့လက်ကမှမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းပြသလိုက်ကြဖြစ်ပါတယ်
HRW အာရှရေးရာတာဝန်ခံ Brad Adams ပြောပါရပါအခုလိုမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုရပ်တန့်အောင်လက်ရှိလူ့ခွင့်ရေးကောင်စီကအတည်ပြုလိုက်တဲ့မြန်မာရေးဆုံးဖြတ်ချက်ကိုအခြေခံပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုကိုပိတ်ဆို့ဖို့လိုအပ်ကြောင်းနဲ့စစ်တပ်ရဲ့ပိုင်ဆိုင်မှုတွေဘဏ်အကောင့်ငွေကြေးတွေကိုထိထိရောက်ရောက်ပိတ်ဆို့နိုင်တာမြန်မာစစ်ကောင်စီတွေအပေါ်တကယ်ထိခိုက်နိုင်မှာဖြစ်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တာဝန်ဖြစ်တယ်လို့ Brad Adams ကပြောပါလာရှင်